ကချင်ပြည်နယ်မန်စီမြို့နယ်မိုက်ခေါင်ရွာအာစီဒုက္ခသည်စခန်းမှနေတဲ့လူငယ်သုံးဦးကိုမြမတမတော်ကတပ်ဖြတ်ခဲ့တဲ့ဆက်ချက်တင်ထားတဲ့အမှုအတွက်အရာရှိစစ်သည်6ဦးကိုခမရ319စခန်းမှတပ်မတော်စစ်ခုံရုံးကပထမအကြိမ်စစ်ဆေးခဲ့ပါတယ်။ပြစ်မှုကျူးလွန်ကြောင်းအရာရှိစစ်သည်9ဦးကဝန်ခံခဲ့ပေမဲ့ဦးဆောင်တာဝန်ရှိအရာရှိကမြင်းဆိုတဲ့အတွက်ထမံစစ်ဆေးသွားမယ်လို့လည်းတရားနာထောင်သူတွေကပြောပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။မိုက်ကောင်ဒုက္ခတဲ့စခန်းရွာသား3ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆွဲဆက်တင်ခံထားရတဲ့တမတော်ရာရှိတွေကိုဒီကနေ့ခုံရုံးတင်စစ်ဆေးမှုနဲ့ပတ်သက်လို့မိုက်ကောင်ကြီးရွာအုပ်ချုပ်ရေးမှူးဦးပြည်သာဘောင်းတော်ကခုလိုပြောပါတယ
်။စစ်ခုံရုံးကမှဖြစ်ပြီဆိုတော့စီးပိုးကရရှိမှာတော့ဝန်ခံပါတယ်။တမတော်တိမ်မှုကဝန်ခံတော့အဆမပြေလုပ်နေတယ်ဖြစ်တော့
ရွာသားတွေကိုတပြမှုနဲ့ဆွဲဆက်တင်ခံရတဲ့တမတော်ရာရှိသတ္တ6ဦးကတော့မန်စီမြို့ခမရ3ဒေသကိုစခန်းမှာစစ်ဆေးနေတာဖြစ်ပြီးစစ်ဆေးမှုအခြေအနေကိုတော့မိုင်ကောင်ကြီးရွာ TVC အတင်းတော်တာဝန်ခံဥတမော်နော်မိုင်ကအခုလိုပြောပါတယ်
။တမတော်စစ်ကုံရောပုဂ္ဂလဒိနာတရားဖွဲ့ဝင်ပြည်ဖွဲ့ဝင်နဲ့ဆိုပြီးတော့ခွဲထားပြီးမှအဲ့မှာတို့ဒီလေလိုဘက်ကတရားဒီခံဘက်ကတရားတူကြီးတရားအဲ့လိုမျိုးခွဲထားပြီးမှအချိန်ကြာရင်စစ်ဆေးရေးရှင်မှာငါရောက်တော့ဝန်ခံပြီးမှအဆုံးပြည်မှုကိုပြန်စစ်ဆေးတဲ့အချိန်ကြာတော့သူကအကျောင်းရှင်မှာအပြစ်မရှိဘူးဆိုပြီးတော့ပြန်ငြင်းပယ်လိုက်တဲ့အကြောင်းစစ်ကိုပြန်ဖော်ထုတ်နိုင်အောင်အခုကအဆအာနေဒီပြန်ပြောပြန်လာနေပါလား
ဒီကနေ့စစ်ခုံရုံးစစ်ဆေးမှုမှာတမတော်ရာရှိတဲ့နဲ့စစ်တီပေါင်း9ဦးတို့ကျူးလွန်ခဲ့ကြောင်းဝန်ခံပေမဲ့လည်းတိုင်းရင်းမှုကနေငြင်းပယ်ခဲ့တာကြောင့်လာမယ့်တနင်္လာနေ့မှာဆက်မစစ်ဆေးသွားမှာဖြစ်ပါတယ်။အသက်ခံရသူလူငယ်3ဦးကအသက်20နှစ်အရွယ်ကုမရန်ပရန်ဆိုင်အသက်32နှစ်အရွယ်ကိုအင်ခွန်ကန်အောင်နဲ့အသက်28နှစ်အရွယ်ကိုလပြအနောက်ခံတို့ဖြစ်ပြီးမေလ25ရက်နေ့ည9နာရီကျော်ကခမရ3ဒေသကိုရှေ့သာစစ်ကြောင်းကနေဖမ်းဆီးသွားပြီးမေလ26ရက်နေ့မှာအသက်ခံထရတာပါ။ဒီလိုသက်ခံရမှုနဲ့ပတ်သက်လို့ကာယကံရှင်မိသားစုတွေကနေမန်စီရဲစခန်းမှာအမှုခွင့်ထားကြပြီးဒီကနေ့မှာပရမအဆုံးအကျင့်ရုံးတင်စစ်ဆေးခဲ့တာလည်းဖြစ်ပါတယ်။ဒီကနေ့စစ်ခုံရုံးစစ်ဆေးမှုမှာပွင့်လင်းမြင်သာမှုရှိတယ်လို့ဥတမော်နော်မိုင်ကခုလိုပြောပါတယ်
။ပွင့်လင်းမြင်သာမှုတော့ရှိပါတယ်ကြာ။ကျွန်တော်တို့အကုန်လုံးအယောက်23ယောက်သွားပါတယ်။ဒီနေ့3ဦးစလုံးဒီနေ့ပါပါတယ်။ဆက်ကြမ်းမှာကျွန်တော်တို့ရဲ့ဖုန်းတွေအကုန်လုံးတော့သက်ခံရတဲ့ကောင်တော့အသက်ပေးတာတော့ရှိပါတယ်။
ဒီကနေ့စစ်ဆေးမှုမှာတော့သေဆုံးသူမိသားစုတွေပါဝင်မိုင်းခေါင်စခန်းကတင်းတော်တာဝန်ရှိသူတွေစခန်းတာဝန်ခံတွေတက်ရောက်နားထောင်ခဲ့ပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ရွာမှာစစ်ကြီးဒုက္ခတဲ့စခန်း3ခုရှိပြီးတော့အင်ဂျင်900ရှိတယ်လို့စစ်ရှောင်းဥယျာဉ်2500ကျော်ရှိနေပါတယ်။ဒီဒုက္ခတဲ့စခန်းဟာကျိုင်းဦးကကချင်လွတ်လပ်ရေးဖွဲ့နဲ့မြမတပ်မတော်တို့ရာတကြောပြန်တိုက်ပွဲတွေကြောင့်2013ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။မန်စီမြို့နယ်ဟာ TIO ကချင်လွတ်လပ်ရေးဖွဲ့တို့ဆုတ်ရှားရသေးတာဖြစ်သလိုမြမတပ်မတော်နဲ့လည်းတိုက်ပွဲဖြစ်ပွားမှုဖြစ်စဉ်တွေရှိနေခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာမြမတပ်မတော်နဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွေရှိနေသေးတယ်လို့စစ်ရေးပဋိပက္ခအတွင်းလူခွေရေးချူပါမှုခံရသေးဖြစ်စဉ်တွေလည်းရှိနေသေးဖြစ်ပါတယ်ခင်ဗျာ။